တကဘာလုံးမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလည်းကူးစက်ခံရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြေပတ်ထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ်
။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တပ်ဆေးရုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ခြေအတွက်ဘာတွေပြင်ဆင်ထားလဲဆိုတာတော့ရောက်ကတိယူခဲ့ပါတယ်။
ဒီ covid 19နဲ့ပတ်သက်ပြီးတော့ဒီစစ်တွေစီဝင်ကြီးမှာပြင်ဆင်မှုပြောရမယ်ဆိုရင်တော့နံပါတ်1တော့လူနာတွေစိတ်ကုပ်ဖို့ပေါ့နော်ဒီပြင်ပလူနာဌာနကိုလာလို့ရှိရင်အဖျားအခန်းသက်သက်ထားပါတယ်အဲ fever room ပေါ့အဲ fever room ကနေပြီးတော့မှစက်သက်ပြီးတော့သူရဲ့ case definition အလိုက်အဖျားရှိတယ်ပြည့်ရအောင်လို့သတ်မှတ်မယ်ဆိုရင်တိတန့်အခန်းလူနာအခန်းလူနာ6ဟစာကိုပြင်ဆင်ပြီးတော့ကုသပေးလျက်ရှိပါတယ်ဒါကတော့ကုသတဲ့အပိုင်းပေါ့ဟောကာကွယ်တဲ့အပိုင်းပြောမယ်ဆိုရင်တော့ကျမိုင်နဲ့အားစားဝင်ကြီးဌာနကနေကုသဦးစီးဌာနကနေပြဌာန်းထားတဲ့ဒီအဘောကျမရဲ့အသိပညာပေးစာဆောင်နေဗီနိုင်းတွေကိုလူနာဘောလူတွေအများစုမြင်နိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမရဲ့အသိပညာပေးပါတယ်။နောက်ပြီးတော့ဒီကာဝဲအပိုင်းမှာဆိုရင်တော့လက်စည်းချင်းဟာဒါအရေးပါတဲ့အတွက်ပေါ့နော်။လူနာတွေလက်စည်းလို့လူတွေကရောက်ဘီဇင်းတွေတက်တာတယ်။နောက်ပြီးတော့ဟန်ဂျယ်တွေပေါ့ဒါတွေလူတွေကဆေးဝင်မှာအရင်သိပြင်ဆင်ထားပေးပါတယ
်။လက်ရှိချိန်မှာဒီဘက်ထွက်ပြီးလှုပ်လှုပ်ကန်နေကြတဲ့ရခိုင်ဒေသခံတွေဟာမိမိနေရာကိုပြန်လာနေကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပါလာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်
။ပြည်သူတွေကတော့တအားစိုးရိမ်နေကြပါတယ်။ဒါပေမဲ့မာကြီးကတော့လက်မော်မှာထွက်ပြီးအလုံးလုံးနေရတယ်ဆိုတော့အိမ်မှာနေဖို့လည်းမရဘူးလေ။အပြင်ထွက်ပြီးလုံနေရတယ်ဆိုတော့ဒီရောဂါကုမာကိုတော့တအားကိုစိုးရိမ်နေတယ်။နိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲ။လာတဲ့လေစိတ်တွေကဗါတွေကစစ်စစ်နေတယ်လို့ပြောတာပဲ။သူတို့ကကြောက်တော့ဗော။ရောဂါဖို့တွေပါလာမှာဆိုလို့ဗော။
လက်ရှိချိန်မှာရခိုင်ပြည်နယ်တွင်းကစစ်တွေစေယုံကြီးမှာတန်တရားလူနာ2ဦးသာရှိသည်ပြီးသူတို့2ဦးရဲ့ဓာတ်ခွေခန့်အဖြေကလည်းယောဂါပိုးကုသခံရတာမတွေ့သေးဘူးလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဇော်လင်းကပြောပါတယ်
။ဒီနေ့လူနာတွေကပိုးများလာမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့စေယုံမှာအတတ်ချက်တစ်ခုကဒီလေးထပ်ဆောင်ကြီးအစ်စ်ပြီးွားတဲ့အခါကျတော့ဒီ medical ward မျိုးကိုအဟောင်းကနေအစ်စ်ကိုပြောင်းလိုက်တဲ့အခါကျတော့ဒီ medical ward မှာဒီအောက်ထပ်ရဲ့အပေါ်တက်ရဆိုလို့ရှိတယ်။ရှိတဲ့အခါကျတော့ဒီနေ့ပေါ့ covid အန္တရာယ်ပြင်းထန်လာပြီးတော့လူနာတွေများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုနပြောတဲ့ medical ward အဟောင်းမှာဒီအပေါ်ဓာတ်အောက်ထပ်ကိုအပေါ်20အောက်20လူ40ခွဲပြီးတော့ isolation ပေါ့အတိအကျကုလို့ရတဲ့နေရာမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်နှစ်ဦးလုံးကလည်းနော် NHL ကိုပို့တယ်ဒီနှာခေါင်းတို့ပတ်ပေါ့ဒါပို့ယူရောပို့တဲ့အခါမှာလည်းဒါနှစ်ယောက်လုံးကအနေနဲ့အဖြေကတော့ဒါ negative ပြည်သူတွေသိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားအနေနဲ့ပြန်လာတဲ့လူကြီးများတယ်ပေါ့များတဲ့ခါမှာသူရဲ့ဒီ quarantine ပေါ့နော်စနစ်ကြလိုက်နာပြီးတော့ဆောင်ရွက်ဖို့လိုပါတယ်ပေါ့နော
်ရခိုင်ပြည်နယ်တွင်စောဝနေရဲ့အခြေအနေတွေကြောင်းဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းကြီးကြီးနိုင်ငံတို့မှာတော်ရောက်လှုပ်လှုပ်ကန်နေကြရတာပါအခုလိုရှိနေမှာအလောက်ကန်တွေပြက်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂါကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတည်င်းပေးပို့နေတာပါ